ဒီကနေ့ကြာရောက်တဲ့83နှစ်မြောက်မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့မှာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလွတ်လပ်ရေးနေ့ဆုတောင်းသဝန်လွှာပေးပို့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲနဲ့စီးပွားရေးအသွင်ကူးပြောင်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးသွားမယ်ဆိုတဲ့အကြောင်းနဲ့ဒီအတွက်မြန်မာအစိုးရရောအရက်ဖတ်လူမှုအဖွဲ့လူငယ်တွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အခါသမယမှာမြန်မာနိုင်ငံသူနိုင်ငံသားအလုံးစံမှချမ်းသာပါစေကြောင်းမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံကစုမုံကောင်းတောင်းတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်ကိုလိမ့်မှုပြီးလဲမြန်မာနိုင်ငံဆိုင်ရာရုရှားတန်ယုံစားတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံအသီးသီးကလွတ်လပ်ရေးနေ့တဝန်လွှာတွေပေးပို့ချပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ဗြိတိန်ဘုရင်မကြီးအပါအဝင်တရုတ်ဝန်ကြီးချုပ်ဂျပန်ဝန်ကြီးချုပ်နဲ့တောင်ကိုရီးယားသမ္မတစားတဲ့နိုင်ငံခေါင်းဆောင်တွေကလည်းလွတ်လပ်ရေးနေ့တဝန်လွှာတွေပေးပို့ပြီးတော့မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေအတွက်ဆုတောင်းပေးကြပါတယ်။မြန်မာနိုင်ငံရဲ့2022ခုနှစ်83နှစ်မြောက်လွတ်လပ်ရေးနေ့နိုင်ငံတော်အလံတင်အခမ်းအနားကိုတော့နေပြည်တော်မှာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့အညီဒုတိယသမ္မတဦးမြင့်စွေကိုယ်တိုင်ဦးဆောင်ကျင်းပပြီးတော့သမ္မတဦးမြင့်ကလည်းနိုင်ငံကိုလွတ်လပ်ရေးနေ့တဝန်လွှာပေးပို့ခဲ့ပါတယ်ရှင်။